ဒီမိုကရေစီပေါ်ဆောင်တဲ့အရတာအစိုးရလက်ထက်စစ်ဆန့်ကျင်ရေးနဲ့တိုက်ပွဲတွေရရေးငြိမ်းချမ်းစွာဆန္ဒထုတ်ဖို့တောင်းဆိုသူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့နိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်ရကြတယ်လို့တရားစွဲခံလူငယ်တွေကပြောဆိုလိုက်ပါတယ်။ပြည်သူတွေထိခိုက်နစ်နာနေရတဲ့ပြည်တွင်းစစ်မီးငြိမ်းဖို့ရခိုင်စစ်ရရေး7 July နေ့မှာတောင်းဆိုခဲ့တဲ့ကြောင်းသားတမကလူငယ်တွေကိုတရားစွဲဆိုတာအပါဝင်ကချင်စစ်၈နှစ်ပြည့်ချိန်စစ်ဆောင်တွေရေးငြိမ်းချမ်းစွာတရုတ်ဖို့ဆန္ဒထုတ်ဖို့ခဲ့ကြတဲ့ကချင်တိုင်းနာလူငယ်တွေကိုပါငြိမ်းစုစီပုံမှန်တွေနဲ့အတိတ်တရားဆွဲဆိုခဲ့တဲ့အပေါ်ဝေဖန်ပြောဆိုလိုက်တာပါတက်ကြွလှူရှာသူတွေရင်ဆိုင်နေရတဲ့အမှုနောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါတယ
်ပြီးခဲ့တဲ့7 July နေ့ကရန်ကုန်တက္ကသိုလ်ဝင်းတွင်ကျောင်းသားလူငယ်တွေစုဝေးချီတက်ခဲ့ကြပြီးတော့ဘုံခွဲဖြက်စည်းခံခဲ့ရတဲ့ကျောင်းသားတမကတက္ကသအဆောက်အုံရဲ့ရှေ့မှာစုဝေးရောက်ရှိခြင်းလက်ရှိ NND အရတားဆိုရလက်ထက်ပြည်တွင်းစစ်အပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့နဲ့မြမပြည်ရဲ့ပဂတိအခြေအနေတွေဟာအတော့ကိုဆိုးရွားနေပြီလို့ထောက်ပြပြောဆိုခဲ့ကြတဲ့ကျောင်းသားတမကခေါင်းဆောင်၈ဦးကိုရေးစုစီပုံမှန်နဲ့တရားစွဲဆိုလိုက်ပါတယ်။နေ့စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့လို့ဒီနှစ် 2019 ခုနှစ်မှာထူးထူးခြားခြားသူတို့ကိုကမာရွတ်ရဲစခန်းနဲ့လှန်ရဲစခန်းတာဝန်ရှိတဲ့သူတွေကအသီးသီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲဆိုခံရသူတဦးဖြစ်တဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတမကဘာကတာနဲ့ဦးဝင်စာသင်ကျောင်းတာဝန်ခံလည်းဖြစ်တဲ့ကိုမင်းသွေးတေကအခုလိုတုံ့တက်ပါတယ
်။တကယ်တည်းဒီဆုံရှားမှုကိုနောက်စစ်ပြီးမှမလုံနိုင်အောင်ကျူးတွင်းတာမျိုးလူတစ်ချက်ယူဆတယ်။နောက်တစ်ခုကတော့ဒီနေ့7 July ကြီးညာချက်ဒီမှာထူးခြားချက်အနေနဲ့အရင်နှစ်တွေကတော့တာလာတာအဆောက်အဦပြန်ဆောက်ပြီးဖို့ကိစ္စနောက်ကျောင်းသားသမဂ္ဂတွေတရားဝင်ကြီးရှိခွင့်တွေကိုဒီ7 July ကြီးညာချက်ဒီမှာကျောင်းသားသမဂ္ဂအကြီးကြီးရေးကြတယ်ပေါ့။ဒီနှစ်တော့ကျွန်တော်တို့ဒီရခိုင်မှာစစ်တပ်ကဒီရတားကြီးကိုဖမ်းဆီးတက်ဖြတ်နေတဲ့ကိစ္စကိုသူတို့ကကြောက်ကိုရန်ကျောင်းသားကိုအောင်တည်ကြီးရမှာကိုအဖေကိုဖမ်းလို့မမိလို့ပြန်ပြီးဆွဲသူတို့ဖမ်းသွားတဲ့ကိစ္စကိုအဲ့ဒါကြီးကိုစစ်တပ်ကရတန်းရပြီးဘူးဆိုတာမျိုးကျွန်တော်တို့ပါတယ်။နောက်ဒီကျောင်းပဝင်ရှင်လုံရုံနဲ့ကျောင်းသားတို့ကိုဖိနေတဲ့ကိစ္စတွေကိုလည်းပြင်ဆင်ပေးဖို့ဆိုတဲ့ဟာမျိုးပါတယ်ပေါ့။ဆိုတော့ဒီနေ့ထူးခြားချက်ကတော့ကျောင်းသားသမဂ္ဂအကြီးကြီးကအဲ့ဒါကိုပဲဆောင်ပေးပြီးတော်တော်များများပြောကြပါတယ်။စစ်တပ်ကသူတို့ထိပါတဲ့အတွက်ဒီလေကိုဖိအားပေးပြီးတော့ကျွန်တော်တို့တရားဆွဲခိုင်းတာလားဆိုတာလေအဲ့ဒါကျွန်တော်ယူဆချက်တစ်ခုပေါ့
ရဲစခန်းမှာအမှုသွားပြီးရင်ဆိုင်ခဲ့ကြတဲ့တရားဆွဲခံကျောင်းသားတွေအနေနဲ့လာမဲ့ရုံချိန်ဒီမှာတော့သူတို့အတွက်ရှင့်နေမလို့ပဲကိုယ်တိုင်ပဲတရားရင်ဆိုင်သွားကြဖို့ဆုံးဖြတ်ထားကြတယ်လို့လေကိုမင်းသွေးတေကပြောပါတယ
်ကျွန်တော်တို့စစ်ချက်ယူဖို့အတွက်ရဲစခန်းခဏလိုက်ခဲ့ပါပေါ့နော်အဲ့တောက်ချင်းစီအိမ်ကိုလည်းခေါ်တယ်ခေါ်ပြီးတော့ကျွန်တော်တို့ဟိုရဲစခန်းစစ်ချက်သွားပြီးပြေးပြီးတဲ့အခါမှာတရားရုံးကျမှဒီရင်ဆိုင်ရမှာဆို23ရက်နေ့တရားရုံးချိန်လိုက်တယ်ပေါ့အလုံးလည်းကြည့်ဆွဲထားတာရှိအောင်ရှိတယ်ဒီတက္ကသအစကကြတော့သူကတရားဖြစ်သွားနေပြီးတော့တက္ကသရင်မြူလာတဲ့အခါသူကလှိုင်းနေနေဖြစ်သွားတယ်လှိုင်းမြုပ်နေရေစခန်းက၂ယောက်ဆွဲတယ်ကျန်တဲ့6ယောက်ဘာကတာအစကတော့7ချောင်း3ချောင်းလုံးကိုဆွဲတယ်ပေါ့တချောင်း2ယောက်နဲ့ဘာသာ7ချောင်းကဝေရင်ဖြူးမှုနဲ့သူရလင်းနေကိုဆွဲထားတယ်ဒီလာကပြည်စီရေးကော်မတီဆိုတော့အထက်ဒီမှာဒီကကျောင်းသားကိုယ်စားလှယ်ပါတဲ့အဖွဲ့တွေကတော့ EPG ကျောင်းနဲ့ကိုခံမင်းထက်ကိုဆွဲတယ်ပေါ့ဒီပိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂကျောင်းသားတွေကိုတော့ကျွန်တော်နဲ့ကိုဆိုင်ဝင်နေကိုဆွဲထားတယ်ဒီနေ့မှလည်းအစီအစဉ်လုပ်တော့ဒီအချိန်ပိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂအခုကြောင့်အစီအစဉ်ပါဆုံးဖြတ်ချတာကျွန်တော်တို့ရောဒီတရားရင်ဆိုင်ဖို့အတွက်ဟိုရှင်းနေမှာငါပဲဒီတိုင်းရင်ဆိုင်ဖို့အဲနောက်ဆုံးမှအမိန့်ချလာခဲ့ငွေတန်းသုံးပုံထောင်နဲ့နှစ်ခုရွေးချယ်ခွင့်ချိုက်ချီထောင်ရုံပဲကျွန်တော်တို့ဒီဥပဒေပုံမှောက်ဆန့်ကျင်တဲ့အနေနဲ့ရွေးချယ်ဖို့ဆိုတာဆုံးဖြတ်ချတာပါလေဟုတ
်တစ်ချိန်တည်းမှာပဲကချင်စစ်ရှင်းနေပြည့်တဲ့အချိန်ကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်သူရင်မြေမှာစစ်မီးတွေအများဆုံးရပ်ဖို့နဲ့စစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်သူရင်မြေမှာရင်းရဲစွာတရုတ်ဖို့တင်ဆက်ခဲ့ကြတာကိုဥဆောင်ခဲ့သူကချင်ရင်းရဲရေးလှုပ်ရှားသူလူငယ်အုပ်ဖြစ်တဲ့မဆိုင်လူပန်တဲ့ကိုပေါ်လူတို့ကိုလည်းရင်းစုစီပုံမှန်နဲ့မြစ်ကြီးနားရဲစခန်းကတရားစွဲဆိုခဲ့ပါတယ်ခုလိုရင်းရဲစွာလှုပ်ရှားသူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာကတော့ပြည်သူကရွေးချယ်လိုက်တဲ့အရတားအစိုးရလက်ထက်တစ်ဖြစ်စစ်ဆုံးလုပ်ရဖြစ်တယ်လို့လည်းကချင်လူငယ်မဆိုင်လူပန်ကဝေဖန်ပြောဆိုပါတယ်
အန်ဒီဆိုရတက်လာပြီးနောက်ပိုင်းမှာအမြဲတမ်းတရားစစ်ခံရတယ်ပေါ့နော်အရင်တော့ကတော့မှအနာရှင်စနစ်မှာတမတရားစစ်ပေးနေကြည့်အရင်ကဆိုရတက်လာတဲ့အချိန်မှာကမှသူတို့ကိုတရားစစ်ဖိုင်ယူပေးရတယ်ပြီးတော့ရန်ကုန်မလေးမှာရှင်တဲ့စစ်သားတွေအက်တီဗစ်တွေကလည်းအကောင်အထည်ဒီမှာစပေါ်နေတဲ့တရားစစ်ရတယ်ဆိုတော့ကဒီမိုကရေစီအစိုးရလို့ကြွေးကြော်နေပေမဲ့လည်းဒီမိုကရေစီရဲ့ကျန်ရင်လက္ခဏာတစ်ခုဖြစ်တဲ့ freedom of expression ကိုလေးစားလိုက်နာမှုမရှိသေးနဲ့ဒီလိုအမြင့်ချုပ်ပြီးမှပေါ့နော်ဟိုသုံးဆောင်ရတဲ့အပိုင်းကတော့ဒါတော့လေဒီမိုကရေစီကိုမလိုလားလားကျွန်တော်တို့ကသိကြနေပါတယ်ဒီအစိုးရဘက်ကနေလည်း freedom of expression ကိုဒီလိုချုပ်ကိုမချပြခိုင်းခြင်းလာတာပေါ့နော်ဒီသက်ရှိပြီးမျိုးဆောင်ရတာပေါ့ဒါကျွန်တော်တို့ကတော့ဒီအင်တာမီပါတယ်ပေါ့နော
်အခုလိုမျိုးနိုင်ငံသားတို့ရဲ့အခြေခံဒီမိုကရေစီခွင့်ရည်တွေကိုထိပါးစေမဲ့ဥပဒေပုံမှားတွေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့ဥပဒေပညာရှင်တွေနဲ့နိုင်ငံသားခွင့်ရည်လှူရှားသူတွေဘက်ကဒီဇိုင်းမမတ်ဝေဖန်ထောက်ပြနေချိန်မှာပဲပြည်ထောင်စုလွှတ်တော်တွေမှာတထောင်ရှိအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ကိုယ်စားလှယ်တွေဘက်ကကြိုးပမ်းဆောင်ရွက်နေချိန်လည်းဖြစ်ပါတယ်ရှင်